အနာသိန်းစစ်ကောင်စီရဲ့စစ်ဘက်ရဲရလုံခြုံရေးအရာရှိချုပ်ယုံတပ်မ33နဲ့69ချင်းမြန်တပ်မတွေကိုလွှတ်ခွင့်ရေးချိုးဖောက်မှုနဲ့ UK အစိုးရကဒီကနေ့တန်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်။အရှတားပြည်သူတွေကိုဖိနှိပ်ပြီးတော့မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးပြပြအောင်လှုံ့ဆော်တာ၊လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုနှောက်ယှက်ဟန်တာတာ၊ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လုံခြုံရေးကိုချိန်ချောက်တာအပါအဝင်လွှတ်ခွင့်ရေးချိုးဖောက်တဲ့လုပ်ရည်တွေကြောင့်အခုလိုတန်ခတ်ပိတ်ဆို့မှုတွေချမှတ်တာဖြစ်တဲ့အကြောင်း UK အစိုးရထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကဘာတဝံအကျင့်ပြတ်ချစားတဲ့နိုင်ငံရေးသမားတွေပဋိပက္ခတွေအတွင်းလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကျိုးလွန်သူတွေနဲ့လူအခွင့်ရေးချိုးဖောက်တဲ့လူပုတ်ကိုနဲ့အဖွဲ့အစည်း30ကိုပြစ်မှတ်ထားအရေးယူရာမှာမြန်မာ၊အီရန်၊ရုရှား၊မာလီနဲ့တောင်ဆူဒါန်နိုင်ငံကလူပုတ်ကိုနဲ့အဖွဲ့အစည်းတွေပါဝင်ပါတယ်။ဒီကနေ့ဒီဇင်ဘာ9ရက်နေ့မှာကြောက်တဲ့အကျင့်ပြတ်ချစားမှုပပျောက်ရေးကဘာလုံးဆိုင်ရာနေနဲ့မနက်ဖြန်ဒီဇင်ဘာလ10ရက်နေ့မှာကြောက်ရောက်မဲ့နိုင်ငံတကာလူအခွင့်ရေးနေ့တွေမှာမဟာမိတ်နိုင်ငံတချို့နဲ့အတူလက်တွဲပြီးတော့အခုလိုကဘာတဝံအကျင့်ပြတ်ချစားသူတွေလူအခွင့်ရေးချိုးဖောက်သူတွေအပေါ်ပြစ်မှတ်ထားအရေးယူမှုတွေတပြိုင်တည်းချမှတ်လှုံ့ဆော်တာဖြစ်တယ်လို့လည်းအစိုးရကပြောပါတယ်။ဒီလိုဖော်ပြထားတဲ့အတိုင်းပဲကနေဒါအစိုးရကလည်းဒီကနေ့နေ့မြန်မာ၊အီရန်နဲ့ရုရှားနိုင်ငံတွေအပေါ်တန်ခတ်အရေးယူမှုတွေထပ်တိုးချမှတ်လိုက်ပါတယ်။မြန်မာစစ်တပ်ကိုအကြမ်းဖက်မှုတွေဆက်လက်ကျူးလွန်အောင်စစ်တပ်အတွက်လက်နက်ဝဲယူရာမှာအထူးကပါဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့အစည်း3ခုနဲ့လူပုဂ္ဂိုလ်12ဦးကိုတန်ခတ်ပိတ်ဆို့လိုက်တဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအယက်သားပြည်သူတွေနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံရတာနိုင်ငံရေးအကျဉ်းသားတွေကိုတေးတမ်းကွပ်မြတ်တာအပါအဝင်မတရားဖန်ဆီးနှိပ်စက်နေရတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ရှုံချကန့်ကွက်နေပါတယ်။